တော်တာရှင်များမင်္ဂလာပါခင်ဗျာအခုတစ်ပတ်မှာတင်ပြခြင်းတဲ့အကြောင်းကတော့မင်္ဂလာတိတ်မရှိလာပါဘူးလေယာကဏ္ဍမှာအောင်မြင်စားပြုလာတဲ့လုပ်ငန်းလေးတစ်ခုအချိန်မတိုင်ခင်တားလျှော့သွားတဲ့ကိစ္စပါဖြစ်ရကတော့လေယာလုပ်ငန်းကဏ္ဍဖွံ့ဖြိုးရေးအတွက်မောင်းနှင်အားတစ်ခုဖြစ်တဲ့လွတ်လပ်သောတောင်သူလယ်သမားများအသင်းမြေဩဇာအကျွေးမဆက်နိုင်လို့အကျက်အတဲရင်ဆိုင်နေရတဲ့ကိစ္စပါဒါနဲ့ပတ်သက်ပြီးဒီလိုပြဿနာမျိုးတွေမပေါ်ပေါက်အောင်တိုင်းပြည်မှာဘယ်လိုစနစ်တွေရှိဖို့လိုအပ်တယ်ဆိုတဲ့အကြောင်းတွေကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်လွတ်လပ်သောတောင်သူလယ်သမားများအသင်းအနေနဲ့မနစ်တုံးကကုမ္ပဏီကြီးတစ်ခုစီကနေမြို့ဩဇာ 3,000 ဘိုလောက်အကျွေးနဲ့ဝယ်ယူဖို့အသင်းဝင်တွေအတွက်အာမခံပေးခဲ့ပါတယ်။သိရတာကတော့အဲ့ဒီ 3,000 ဘိုလောက်မှာ 3,300 ဘိုလောက်ပဲလက်ကျန်ရှိခဲ့ပါတယ်။အဲ့ဒီလိုရလက်ကောင်းခဲ့တာကြောင့်ဒီနေ့မှထပ်ပြီးတော့မြို့ဩဇာ 3,400 ဘိုလောက်ကိုကုမ္ပဏီကြီးစီကနေအကျွေးနဲ့ထပ်ဝယ်ယူခဲ့ပါတယ်။ပစ္စည်းကိုဝယ်ယူတာကတော့လက်သမားတဦးချင်းစီအနေနဲ့တိနံပေါ်ရင်ပေးဆိုတဲ့ဂရုစာချုပ်နဲ့ပါ။ဂျားကနေအသင်းရဲ့ထိပ်ပိုင်းတာဝန်ရှိတဲ့ဥဆောင်လယ်သမားတွေအနေနဲ့ကအာမခံပေးဆိုတဲ့ပုံစံနဲ့ပါညီမလယ်သမားတွေရဲ့ဘဝကကိုပိုင်ငွေနဲ့လုပ်ငန်းလေပတ်နိုင်တဲ့သူမရှိသလောက်နည်းတဲ့အတွက်မြေဩဇာကိုတီးနှံပေါ်ပြီးအကျွေးဝယ်လို့ရတယ်ဆိုတာကတော်တော်အဆင်ပြေတဲ့ကိစ္စပါအတူကြီးချင်းငွေတန်းကိုလည်းရှောင်းတိုင်းဇယိတ်သက်တာလို့အကျိုးအမြတ်လဲပိုလာဆိုတဲ့ဖြစ်ရမျိုးပါတောင်သူတွေအတွက်မြေဩဇာကိုအရေးကြပဲဖြစ်ဖြစ်အကျွေးပဲဖြစ်ဖြစ်ဝယ်လို့ရတဲ့တစ်ပင်လမ်းကြောင်းတွေရှိနိုင်ပါတယ်ဒါပေမဲ့လေသမားအသင်းကအာမခံပေးတဲ့နေရာမှာတော့ကော်မရှင်တို့ဂျားအမြတ်တို့ပွဲစားကားတို့မရှိတဲ့အတွက်လေသမားတွေပို့ပြီးတော့အဆင်ပြေပါတယ်။ဒါကြောင့်ဒီလိုစနစ်မျိုးပို့ပြီးကြံပြန့်လာဖို့တောင်သူတော်တော်များများအနေနဲ့မျှော်လင့်နေကြတာပါ။ဒီလိုအနေအထားမျိုးကနေလွတ်လပ်သောတောင်သူလေသမားများအသင်းရင်ဆိုင်လိုက်ရတာကတော့ဒီနေ့ယူထားတဲ့မြေဩဇာ 3,400 ဘိုးလောက်မှာကျွေးကြံ 3,200 ကျော်လောက်ကျန်တဲ့ပြဿနာပါ။ဒီလိုမျိုးကျွေးကြံအရင်များနေတဲ့အပေါ်တောင်သူတွေအနေနဲ့တကယ်တမ်းငွေမလဲလို့မဆက်နိုင်တာတမင်မဆက်ချင်လို့မဆက်တာစတဲ့အပိုင်းတွေကိုတော့ဒီဆောင်မမှာမွေပန်လို့သေးပါဘူးဒီလိုအဖြစ်တွေကိုရှောင်ကြားနိုင်မှုဘလို့စနစ်မျိုးတွေထူထောင်မှုလိုတဲ့ဆိုတဲ့ရှုထောင့်ကနေပဲဆွေးနွေးသွားမှာပါဒီလိုပြဿနာမျိုးကြုံလာတဲ့အတွက်လေယာလုပ်ငန်းကဏ္ဍဘာများဖြစ်သွားလဲဆိုရင်ဖြစ်သွားပါတယ်မြေဩဇာကုမ္ပဏီကြီးနဲ့လေသမားအသင်းပူးပေါင်းပြီးဆောင်ရွက်နေတဲ့မြေဩဇာကိုအကျွေးနဲ့ရောင်းတဲ့လုပ်ငန်းတုံဆိုင်ရပ်တန့်သွားပါတယ်ဒီတော့ဘာဖြစ်လဲဆိုရင်အကျွေးကိုအမှန်တကယ်အခြေဆက်ထားတဲ့တောင်သူတွေပါလက်ရှိစိုက်ရသည့်အတွက်မြေဩဇာကိုအကျွေးစနစ်နဲ့ဝယ်လို့မရပဲဖြစ်သွားပါတယ်။ဒီတော့သူတို့တွေအတူကြီးချင်းငွေတန်းကိုခံရပါတော့မယ်။ပြဿနာကအဲ့ဒါပါပဲ။ဒီနေရာမှာပြောချင်တာကဒီလိုပြဿနာမျိုးတွေမပေါ်ပေါက်အောင်အညွန့်ထောင်လာတဲ့စနစ်ကောင်းလေးတွေမပြတ်စည်းအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာပါ။မြေဩဇာတွေကိုလယ်သမားအသင်းကအာမခံပေးတဲ့နေရာမှာစာချုပ်စာတမ်းနဲ့လုပ်တယ်ဆိုပေမဲ့တကယ်တမ်းပြဿနာဖြစ်ရင်ဖြေရှင်းရခက်ပါတယ်။ပြဿနာဖြစ်ရင်စနစ်ကောင်းတစ်ခုကပြတ်သွားပြီးဒီလိုစနစ်ကောင်းတစ်ခုပြန်ပေါ်လာဖို့၃-၄နှစ်ကြာသွားတတ်တာကလည်းလေယာဉ်လုပ်ငန်းနယ်ပယ်မှာခဏခဏဖြစ်နေတဲ့ကိစ္စတစ်ခုပါဥပမာအနေနဲ့2008 2009လောက်မှာစထောင်ခဲ့တဲ့အထူးပြုကုမ္ပဏီတွေရဲ့အတိုးနယ်ချင်းငွေလုပ်ငန်းတွေ2012ခုနှစ်လောက်မှာတစ်စက္ကန့်ရပ်သွားခဲ့တာကလည်းကျွေးတွေပြန်မဆက်တဲ့ကိစ္စကနေအကြောင်းခံသွားခဲ့တာပါပဲတင်ပြခဲ့တဲ့အကြောင်းတွေကိုကြည့်ရင်မြမလေယာဉ်လုပ်ငန်းနယ်ပယ်အတွက်ပုဂ္ဂလိကအတိုးနယ်ချင်းငွေလုပ်ငန်းတွေရေရှည်တည်တံ့အောင်စနစ်ကောင်းတရတော့လိုနေပါပြီအဖြစ်နိုင်ဆုံးနဲ့ပြဿနာအနည်းဆုံးလမ်းကြောင်းကတော့တောင်သူတွေကိုယ့်ပတ်စံနဲ့ကိုလိုတဲ့ပစ္စည်းကိုဝယ်နိုင်အောင်ဖန်တီးပေးနိုင်ရင်ကောင်းဆုံးပါပဲဒီလိုပြောလို့ဟာပတ်စံမရှိလို့အကျွေးဝယ်ပါတယ်ဆိုမှဘလို့လို့ကိုယ့်ပတ်စံနဲ့ကိုဝယ်နိုင်ပါမလဲဆိုရင်ပြောချင်တာကဒီလိုပါတောင်သူတွေကိုငွေသားအရင်းနှီးကိုအတိုးနည်းနည်းလေးနဲ့ရှာနိုင်မဲ့လမ်းကြောင်းဖန်တီးပေးဖို့လိုပါတယ်အဲ့ဒီလမ်းကြောင်းကစနစ်တကျနဲ့သူတို့ပြန်မဆက်လို့မရတဲ့စနစ်မျိုးဖြစ်ဖို့လိုပါတယ်ဒီလိုအင်္ဂါရက်မျိုးနဲ့ကန့်ညီတဲ့စနစ်ဆိုတာကတော့လောလောဆယ်အဖြစ်နိုင်ဆုံးက2012ခုနှစ်မှာအသစ်ပြတန်းခဲ့တဲ့လေယာမြေဥပဒေတဲကဗမာတရားဝင်လေယာမြေပေါင်နှံခွင့်ကိုအထမြောက်အောင်လုပ်ပေးဖို့ပါပဲဥပဒေကခွင့်ပြုပြီးသားကိစ္စအကောင့်တဲဖော်ဖို့အစိုးရဘက်ကနေလိုအပ်တဲ့စီမင်းစည်းကမ်းတွေကိုလက်ဆောင်မနေဘဲအမြန်ဆုံးချမှတ်ဆောင်ရွက်ပေးတင်ပါတယ်ဒီစနစ်သာတကယ်အကောင့်တဲပေါ်လာရင်စနစ်ကောင်းလေးတွေပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့အဖြစ်မျိုးကင်းသွားပါလိမ့်မယ်ဗန်တိုးနဲ့ချင်းဝေရမယ့်အတွက်လေသမားလဲဇယိတ်စကတတ်တာပြီးကိုကြမာကိုဖန်တီးခွင့်ရပါလိမ့်မယ်အမှန်တကယ်ကြိုးစားတဲ့တောင်သူတွေလည်းရောဂေါတော့ကိုလုံနေတဲ့ဆွန်းဆန်တဲ့ကကြွက်ချေးတွေရဲ့တန်ကနေလွတ်မြောက်နိုင်ပါလိမ့်မယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။